ီးသန့်နိုင်ငံရေးအကျဉ်းသားများနဲ့တခြားအကျဉ်းသားတွေရဲ့အခွင့်အရေးတွေနဲ့ပတ်သက်လို့အစိုးရသစ်ထံတောင်းဆိုတဲ့စာကိုမနေ့ကမှကလေးထောင်ကိုထောင်ဝန်သာသွားတွေ့တဲ့အခါဥက္ကံပြရရဲ့အမတော်ဒေါက်ခင်သူထေးကိုပြေးခဲ့တာဖြစ်ပါတယ်။တောင်းဆိုတဲ့ချက်လက်တွေကတော့စာထဲမှာပါတဲ့အတိုင်းသူကအခုလိုဖတ်ပြပါတယ
်။နိုင်ငံရေးစစ်မှများအလုံးကြီးရပ်ပိုင်းခွင့်ခွင့်ရင်းများဖြစ်ပြီးစစ်တမ်းမှရစောင့်ရှောက်မှုအပြေဝရရှိရေးနှင့်အစားအသောက်အဆုံးဆောင်များအပြေဝခံစားရရှိရေးသုံးမိသားစုနှင့်လွတ်လပ်စွာစကားပြောခွင့်တယ်လီဖုန်းဆက်သွယ်ခွင့်ပြုရေးလေတရားဝင်ထုတ်ဝေထားသောမိမိစာအုပ်စာရမ်းမဆိုလွတ်လပ်စွာဖတ်ရှုခွင့်ရရှိရေးငါဗီဒီယိုရုပ်မြင်သံကြားပြည်တွင်းပြည်ပဒေသတွင်းနှင့်နိုင်ငံတကာမှထုတ်လွှင့်သောလူမျိုးစလောင်းရုပ်ဆိုင်ရိုင်းများကိုလွတ်လပ်စွာကြည့်ရှုနားထောင်ခွင့်ရရှိရေးသောအစ်စ်နောက်လက်ဆွဲဥပဒေပါအခွင့်အရေးနှင့်ရပိုင်ခွင့်များအလုံးကိုအပြည့်အဝရရှိရေးအတွက်စစ်လုပ်တို့မှပထမအကြိမ်လက်မှတ်ရေးထိုးတောင်းဆိုလိုက်ပြီးအစ်စ်သားများဦးမြင့်ဖို့ဦးကံမီကဦးဖေးအောင်ခေါ်ဖို့အောင်မြက်ကိုမင်းမင်းထွန်းတယ
်သူတို့ရဲ့စာရဲမှာမိတူကိုနိုင်ငံတော်သမ္မတဒုတိယသမ္မတများညွှန်ကြားရေးမှူးချုပ်အကြီးအသေးဌာနတာဝန်ခံအရာရှိကလေးချင်းထောင်အာဆီယံလူ့အခွင့်အရေးကော်မရှင်အရှလူခွင့်ရေးကောင်စီနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီစတဲ့အဖွဲ့တို့လည်းပူးတွဲပါရှိပါတယ်။တကယ်လို့သူတို့တောင်းဆိုတဲ့အတိုင်းမလိုက်လျောဘူးဆိုရင်အစံကခံတက်ပွဲဝင်သွားမယ်ဆိုတဲ့အကြောင်းနဲ့ဒေါ်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်တွေကိုမှားကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လည်းဒေါ်ခင်သူထေးကဆက်ပြောပြပါတယ်။
ဒီတော့ဒါဒီအခွင့်အရေးတွေကိုတော့သူကတစ်ပတ်တစ်ချိန်ပေါ့စာရည်တည်တောင်းဆိုမယ်နောက်ပါတွေကြားလို့ရှိရင်တဲ့သူတို့ဒီအခွင့်အရေးတွေမပြီးတဲ့အတွက်ဘာလုပ်မယ်ဆိုတာထည့်ပြီးတော့ပြောမယ်ပေါ့နော်၃၀ပြည့်နေပြီမှဟိုမထူးခြားခဲ့ဘူးဆိုလို့ရှိရင်တော့အဲ့ဒီအစားနဲ့ခံစားနာပြကြမယ်ပေါ့ဟိုအန်တီတို့ဘဝဝင်တင်တို့ဘဝဥတင်တို့လည်းပြောလိုက်ပါပေါ့နော်တွေ့ရင်အခုကြိုးစားနေတယ်လည်းကြားပါလေပေါ့အားရှိပါလေပေါ့ဒေတာတွေနှိမ့်ချရေးကိုလည်းအဓိကထားပြီးတော့လုပ်စီကြပါလေတဲ့ဘောင်းဝါစစ်ဖြစ်တဲ့တရားစစ်ဖြစ်တဲ့အဲ့လိုမျိုးတွေလည်းကြားကြည့်မှုတဲ့အဲ့ဒါတွေရောစူးစမ်းပြီးလုပ်ကြည့်ပါဦးမယ်အဲ့ဒါအောင်မှားလိုက်တယ
်ဇကိုင်းတိုင်းကလေးချင်းထောင်မှာနိုင်ငံရေးအကျဉ်းသား21ယောက်ရှိပါတယ်ကလေးချင်းထောင်မှာထောင်ဆရာဝန်လည်းမရှိတယ်လို့တခြားကျမ်းမာရေးဆောင်ရှားမှုတွေလည်းညံ့ဖျင်းတယ်လို့ထောင်ဝန်သာတွားတွေ့ပြီးပြန်လာတဲ့သူတွေကပြောပါတယ်1999နှစ်ရွေးကောက်ပွဲမှာအရွေးခံရတဲ့ကွာမျိုးနယ် NLD လွတ်တော်အမတ်ဦးညီဘူးနဲ့ဦးတင်ယူတို့နှစ်ယောက်ကတော့မေလ9ရက်နဲ့10ရက်နေ့မှာဆေးရုံတက်ကူတာမှုခံယူရပြီးဦးညီဘူးကတော့နှလုံးရောဂါခံစားနေရတယ်လို့သိရပါတယ်ခင်ဗျာ